မင်္ဂလာပါသောရရှင်များရှင်ကျမသင်္ကီထိုက်ပါစီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့ကပ်ဘေးကာလအတွင်းလုပ်ငန်းရှင်အတော်များများကလူမှုကွန်ရက် Facebook ပေါ်ကနေဓာတ်ရိုက်လွှင့်ရောင်းချမှုလိုမျိုးဈေးကွက်ထိုးပေါက်လာတာကိုခက်မြန်မြန်ပြောင်းလဲလာနေကြပါတယ်ဒီအပြောင်းလဲကကပ်ဘေးအလွန်စီးပွားရေးလုပ်ငန်းအခင်းအကျင်းတွေအထိပြောင်းလဲသွားနိုင်ပါပြီလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်ကပေးကာလအတွင်း Facebook လူမှုကွန်ရက်သုံးပြီးဓာတ်ရိုက်လွှင့်ရောင်းချနေကြတဲ့အထက်မှာသိန်းရာနဲ့ထောင်နဲ့ချီအရောင်းအဝယ်ဖြစ်တယ်လို့ဆိုကြတဲ့ငွေပိုမှဝယ်စားလေရှိတဲ့လက်ဝယ်ရတနာဈေးကွက်ကအတော်လေးထင်သာမြင်သာဖြစ်လာပါတယ်
။ပြန်မြသဘောဖြင့်ပြောမယ်ဆိုလို့ရှိရင်တော့အခုကရတနာလုပ်ငန်းကောင်းတယ်ဆိုရင်ဒါစီးပွားရေးလုပ်ငန်းကမှာအဆင်ပြေတယ်လို့ပြောလို့ရတယ်ပေါ့နော်။တခြားလုပ်ငန်းတွေလည်းကောင်းနေလို့ဒါရတနာဝယ်နိုင်တာပေါ့နော်။အဲ့ဒီသဘောကိုလည်းဟိုတွက်ဆလို့လည်းရပါတယ်ရှင့
်။မန္တလေးအခြေဆိုင်ဒဇင်ပန်းဆင်ရွှေရတနာဆိုင်ရှင်ဒေါ်စုမွန်တို့ပါသူကတော့ Facebook ကနေလက်ဝတ်ယတနာတွေစာရောင်းတာသတင်းနှစ်ပတ်လောက်ပဲရှိသေးပေမဲ့စိုင်ဖွင့်တဲ့အချိန်တုန်းကထက်တောင်မှအရေးအတွက်အဖြစ်အယောင်းသွက်တယ်လို့ပြောပါတယ်
။ကျမတို့ရောင်းတဲ့ပစ္စည်းတွေဆိုလို့ရှိရင်အခု200 300ပတ်ဝန်းကျင်လောက်ကိုရောက်သွားပြီပေါ့နော်။ဒီနှစ်ပတ်အတွင်းမှာပဲဒီလအတွင်းမှာပဲကျမတို့ပစ္စည်းအခု200 300လောက်ထိရောင်းနေရပါတယ်။နောက်တစ်ခုကဒီလိုမျိုးတောင်းကနန်းလေးတွေပဲအရင်ရောင်းတဲ့ခါမှာကျမတို့မှာအမျက်အားဖြစ်တော့နည်းပါတယ်။ဒါပေမဲ့အမြဲတမ်းအလုပ်ဖြစ်နေတော့ကိုယ့်ရဲ့ brain ဆရာတွေကိုအလုပ်ပေးနိုင်တယ်။နောက်တစ်ခုကကိုယ့်ရဲ့ကြောက်သွေးဆရာတွေအလုပ်ရတယ်။ကိုယ့်စီကိုအမြဲတမ်းသွေးနေတဲ့ကြောက်ဟိုရောင်းဝယ်လုပ်တဲ့ကလေးတွေလူငယ်တွေအလုပ်ရတယ်
။ Facebook မှာနိုင်ငံကျော်ရုပ်ရှင်မင်းသမီး Academy ထက်ထမိုးဦးရဲ့လက်ဝတ်ရတနာတင်ဆက်ရောင်းချမှုဟာဆိုရင်လေကျောင်းမြတ်ယတနာလုပ်ငန်းကြီးတစ်ခုလုံးအတွက်အကျိုးရှိစေတာလို့ဒေါ်စုမွန်တိုးကရှုမြင်ပါတယ်။ကျောင်းမြတ်ယတနာလုပ်ငန်းမှာအယောင်အဝယ်တက်လာတာကြောင့်လုပ်ငန်းနယ်ပယ်တဲကလူတွေအတွက်လည်းကပ်ဘေးကာလအတွင်းအလုပ်အကင်တွေရစေတာဖြစ်ပါတယ်။လက်ဝတ်ယတနာလုပ်ငန်းကဏ္ဍတစ်ခုတည်းတည်းမဟုတ်ပါဘူး။စားတောက်ကုန်လုပ်ငန်းတွေအချက်အပြုတ်လက်ရာအကောင့်သူတွေရဲ့တပိုင်းတစ်နိုင်ချက်ပြုတ်ရောင်းချမှုတွေဟာလည်း Facebook ပေါ်မှာခက်စိတ်စိတ်တွေ့လာကြပါတယ်။ကပ်ဘေးမတိုင်ခင်ကတည်းက Facebook လူမှုကွန်ရက်မှာလက်လီရောင်းချသူတွေရှိခဲ့ပါတယ်။အခုကပ်ဘေးကာလမှာပုံမှန်အပြင်ထွက်သွားလာလို့မရတဲ့မသင့်တော်တဲ့အခြေအနေမျိုးမှာမြန်မာလူလူချာအတွင်းကျဲဆုံးသုံးတဲ့လူမှုကွန်ရက် Facebook ပေါ်ကစမ်းသပ်ရောင်းချမှုတွေကနေဈေးကွက်ကပိုပြီးတော့ကျယ်ပြန့်လာပါတယ်။ဒေါ်စုမွန်တိုးကအခုလိုဆက်ပြောပါတယ်။
ပရင်းစရာတယောက်ကိုမီကရိုနဲ့မိသားစု3ယောက်နေဆုံးရှိရယ်ပေါ့နော်ပရင်းစရာတယောက်ကိုမီကရိုနဲ့မိသားစု3ယောက်ရှိရယ်ဆိုတော့ကျမနဲ့လက်တွဲပြီးတော့အလုံးလုံးနေတဲ့ပရင်းစရာ6ယောက်လောက်ရှိရယ်သူတို့ရဲ့နောက်မှာမီကရိုနဲ့မိသားစုဟိုအယောက်20လောက်ရှိရယ်ဒါဒီကျမရောင်းရတယ်ဆိုရင်သူတို့အယောက်20ပြည့်လဲတာပေါ့နော်နောက်တစ်ခုကကျတော့ကြောက်တေးပေါ့အထက်ထဲမှာထည့်တဲ့ကြောက်တေးကလည်းကျမတို့မူကုတ်မှာကြောက်သွေးတဲ့သူတွေအဆင်ပြေတယ်ကြောက်သွေးတဲ့သူတွေအဆင်ပြေတယ်ကြောက်ရောင်းတဲ့ပွဲစားတွေအဆင်ပြေတယ်ကြောက်ရောင်းတဲ့ကုန်သေးတွေအဆင်ပြေတယ်ပိုင်ရှင်တွေအဆင်ပြေတယ်ဝယ်ရတဲ့သူတွေအဆင်ပြေတယ်ပေါ့နော်အခုအမပြောသလိုမျိုးပေါ့ internet facebook media မှာဟိုထက်ထမိုးဦးတို့အလိုမျိုး live တွင်ပြီးတော့ရောင်းတဲ့အခါမှာမင်းသမီးသူရောင်းတဲ့ဆိုင်တွေအလုပ်ဖြစ်ုံနေမကအောင်တခြားပေါ့နော်သူတို့ live တွင်ပြီးတော့မှထက်ထမိုးကိုခေါ်ပြီးမရောင်းနိုင်တဲ့ဆိုင်တွေလည်းအလုပ်ဖြစ်ကြပါတယ်။မိုးကုတ်မှာရှိတဲ့ကြောက်သွေးတဲ့သူတွေလည်းအလုပ်ဖြစ်ကြတယ်။ပြောရမယ်ဆိုတနည်းအားဖြင့်ပြောရမယ်ဆိုလို့ရှင်တော့ဟိုတနိုင်ကလုံးပေါ့နော်။ဟိုဒါဒီ trend မိုးသွားတာပဲပေါ့ဒီရဲ့ effect ကပေါ့နော်။အဟိုဆိုင်ကအတူလွင့်ပြီးတော့ရောင်းပြီးတော့ဘာအယောင်လေးဘာကြောက်လေးရောင်းဆုံးကြောက်လေးတွေလူတွေတိလာတယ်။မိုးကုတ်ကြောက်လေးတွေလူတွေပို့ပြီးတော့သဘောကျလာတယ်ဝယ်လာကြတယ်ပေါ့နော်။
ကပီးမတိုင်ခင်ကပုံမှန်လဲပတ်နေတဲ့အယောင်ဝယ်ဈေးကွက်ကုန်ပစ္စည်းဖြန့်ချီမှုဈေးကွက်ကကပီးအလွန်မှာပြောင်းလဲလာနိုင်ပါပြီလားဘသူတွေပြင်ဆင်ထားကြဖို့လိုပါပြီလဲဆိုရာကိုမန္တလေးမှာရုံဆိုင်ပြီးအထက်မြန်မာပြည်တဝန်းကုန်ပစ္စည်းလက်ကားဖြန့်ဖြူးရေးလုပ်ငန်းကြီးဖြစ်တဲ့ UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကိုမေးကြည့်ထားပါတယ
်ဥပမာပြောရမယ်ဆိုလို့ရှိရင်အခုမြန်မာပြည်မှာဆိုလို့ရှိရင်macro ဆိုပြီးတော့ရောက်လာတယ်အဲ့လိုမျိုးဒီ international pay build လုပ်ထားတဲ့ဒီကုမ္ပဏီတွေဆိုလို့ရှိရင်တော့သူတို့စီမှာဒီ investment တွေပါလာတဲ့အတွက်အရင်ကြီး due size ရမလို့ပေါ့နော်ကျွန်တော်တို့ဒီ local merchant တွေကြတော့ဒီ mass distributor တွေကြတော့ကျွန်တော်တို့မှာအဓိကဒီ investment background မရှိရဲ့ဆိုတော့ကျွန်တော်တို့မှာဒီလိုမျိုးသွားပြီးရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တခြားနေရာမှာကျွန်တော်တို့ဟိုရင်းနှီးမြှုပ်နှံလို့ရတာ ਨੇ ဒီ technology ဘာကိုရင်းနှီးသွားပြီးတော့မြှုပ်နှံမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာဟို technology ဘာကနည်းနည်းလိုအပ်သေးတယ်လို့အချိန်တိုးသေးတယ်လို့ကျွန်တော်ယူဆတယ်ပေါ့ အကယ်၍ကျွန်တော်တို့က beauty industry တို့ဥမာတခြားဒီ furniture industry တို့တခြားဒီအဲ personal care industry တို့ medical product industry တို့အဲ့လိုမျိုး industry တွေကြတော့သူတို့ရဲ့ volume ကအဲ့လောက်ကြီးမများတဲ့အတွက်ကျွန်တော်ယူဆတဲ့အနေအထားအရဆိုလို့ရှင်တော့သူတို့ဆိုလို့ရှင်တော့ဒီ application တွေစောက်တာတွေတို့ဒီ website ရေးတာတွေတို့ဟို channel တွေမျိုးမျိုးပေါ့ဟိုအခြား channel တွေအများကြီးရှိတယ်အဲ့ channel တွေအများကြီးကိုသူတို့ build up လုပ်ထားတင်တယ်ပေါ့အဲ့လိုမျိုးကြိုပြီးတော့ဟိုလုပ်ထားတင်တယ်ပေါ့
အဲ့ဒီတော့မြန်မာနိုင်ငံတွင်းကဝန်ဆောင်မှုကုန်ထုတ်လုပ်မှုလုပ်ငန်းတွေအနေနဲ့အွန်လိုင်းပေါ်ကအရောင်းအဝယ်တွင်တွင်ကျကျလုပ်နိုင်အောင်ဤပညာပိုင်းဆိုင်ရာပြင်ဆင်ထားတဲ့အနေအထားမျိုးပါလား UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကအခုလိုသုံးသပ်ပါတယ
်အာမသိန်းကြီးအခုဟာကကျွန်တော်တို့မြန်မာပြည်ရဲ့အနေအထားအရဆိုလို့ရှင်တော့တရားရာဂိုင်းတော့မှာဆိုလို့ရှင်60နဲ့ရာဂိုင်းတော့အထက်လောက်က Facebook ပေါ်မှာပဲအကြောင်းဝင်လုပ်နေကြရဲပေါ့နော်ကျွန်တော်တို့နေထားရအခုလက်ရှိနေထားရဆိုလို့ရှင်တော့ Facebook တကူတည်းနဲ့တည်းကိုလုံလောက်တယ်လို့ကျွန်တော်ယူဆလို့ရတယ်ဗျမသိရင
်လက်လီဈေးကွက်အနေနဲ့ကတော့မူလရှိပြီးသားဈေးကွက်အပြင်ဈေးကွက်တစ်တွေပါထပ်ပြီးတော့ရလာတာလို့ဒဇင်ပန်းစိန်ရွှေရတနာဆိုင်လုပ်ငန်းရှင်ဒေါ်စုမွန်တိုးကပြောပါတယ်
အမှန်ပါဆိုလို့ရှိရင်တော့ကျမတို့ကဟိုအခုချိန်မှာ online ကနေပြီးတော့ရောင်းချတယ်ဆိုတာကဟိုဧည့်သည်ကိုကိုယ့်ရဲ့ဧည့်သည်အစ်စ်တွေလည်းရရှိအောင်ပြီးတော့ကိုယ့်မှာ negotiate ရဲ့ဧည့်သည်တွေလည်းမပျောက်ပြတ်သွားအောင်ကိုယ့်ကိုမိမသွားအောင်လို့စူးစမ်းနေရတာပေါ့နော်နေ့စဉ်အဲ့လိုမျိုးတင်ရတယ်ရောင်းချရတယ်ပေါ့နောက်ပိုင်းမှာအခြေအနေပြန်လဲတည်ငြိမ်လာတဲ့အခါမှာတော့ကြောက်မြတ်လောကကဟိုစိုင်းမရောင်းချတဲ့ဟာလဲဟိုပါသွားမယ်ဆိုတာထက်ပေါ့နော်စိုင်းမရောင်းချတဲ့ဈေးကွက်အပြင်ပေါ့နောက်ထပ်ဈေးကွက်အစ်စ်တစ်ခုကထက်ရတယ်လို့ယူဆလို့ရပါတယ်ရှင်
ကပေးကာလအတွင်းမှာခီးသွွားလုပ်ငန်း၊ဆောက်လုပ်ရေးလုပ်ငန်း၊ကုန်ထုတ်လုပ်ငန်းတွေမှာအတော်လေးအခက်တွေ့နေကြပါတယ်။ဒါပေမဲ့လည်းမရှိမဖြစ်ကုန်စည်တွေဖြစ်တဲ့လူသုံးကုန်၊စားတောက်ကုန်လုပ်ငန်းတွေ၊စျေးဝါပစ္စည်းတင်သွင်းသူတွေ၊နောက်ရွေးကောက်ပွဲကာလဖြစ်တာကြောင့်နိုင်ငံရေးပါတီတွေရဲ့ကြော်ညာတစိ့ရိုက်လုပ်ငန်းတွေလိုလုပ်ငန်းတချို့လည်းအလုပ်ဖြစ်နေကြပါတယ်ရှင်။ကျမသိမ့်ပြီးထိုက်ပါ။